ပြီးခဲ့တဲ့2012ခုနှစ်စက်တင်ဘာလ30ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်ကမြစ်ဆုံဆဲစီမံကိန်းကိုသူ့အစိုးရတပ်တန်း5နှစ်တာကာလအတွင်းရက်စဲထားမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။အစိုးရတဲ့လက်ထက်မှာတရုတ်အစိုးရဘက်ကမြစ်ဆုံဆဲစီမံကိန်းကိုပြန်လည်စတင်ဖို့တောင်းဆိုမှုတွေတွန်းအားပေးမှုတွေရှိလာမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။အခုလ4ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးဟုန်လျန်ကမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးအစိုးရအသစ်နဲ့တိုင်ပင်ဆွေးနွေးဖို့တွေရှိတယ်လို့အဖက်ဖက်ကလက်ခံနိုင်တဲ့နည်းလမ်းတွေကိုရှာဖွေသွားမယ်လို့သတင်းမီဒီယာတွေကိုထုတ်ဖော်ပြောခဲ့ပါတယ်။မြစ်ဆုံဆဲစီမံကိန်းကိုလက်မခံနိုင်ကြောင်းတရုတ်နိုင်ငံကအရာရှိတွေနဲ့တွေ့ဆုံနိုင်ဒေသခံတွေရဲ့သဘောထားကိုထုတ်ဖော်ပြောကြားခဲ့တယ်လို့88မျိုးဆန်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးချင်မီကပြောပါတယ်။
တရုတ်ကအရာရှိတွေနဲ့ဆွေးနွေးပုဂ္ဂိုလ်တွေလာလို့ရှိရင်လည်းဒါတော့ကြဆိုကြဆွေးနွေးကြတာပဲ။မြန်မာပြည်သူတွေမှာတရုတ်နိုင်ငံနဲ့ပတ်သက်လို့စိတ်ခံစားချက်ရှိတယ်။ဒါကျွန်တော်ကဆင်းဆိုးအပိနေခွင့်ရအောင်လို့တရုတ်ဆိုကနေအခုကြီးပြေးခဲ့တယ်ဆိုတော့အမြင်အစွဲရရင်းနှီးချင်းဒီမှာရှိနေတော့ကအဲ့တော့ပြည်သူပြည်သူရေးဆက်ဆံရေးရပို့ပြီးတော့အဓိကကြတယ်။အဲ့ဒါကိုတရုတ်ဆိုကနေတော်ရပါဆိုတော့ကျွန်တော်တို့အဓိကတိုက်ထွန်းတယ်။မြေဆုံကိစ္စဟာတရုတ်နိုင်ငံအနေနဲ့ဒါတော့ဖျက်သိမ်းဖို့လိုတယ်ဆိုတာကိုကျွန်တော်တို့သဘောထားပြီးသားပြီးသားပဲ။
အစိုးရတဲ့အနေနဲ့ရခင်စစ်အစိုးရနဲ့တရုတ်အစိုးရကြားထားရှိခဲ့တဲ့သဘောတူညီချက်တွေကိုပွန့်ပွန့်လင်းလင်းချပြပြီးမြစ်ဆုံဆဲစီမံကိန်းကိစ္စကိုဖြည့်ရှင်းဖို့လိုတယ်လို့ကချင်ငင်းချင်းကွန်ရက်ကဒေါ်ကွန်ကြာကပြောပါတယ်
ကချင်ပြည်သူပြည်သားတွေအနေနဲ့အကုန်လုံးကတော့ဒီမစ်ဆုံကိုလုံးဝမဖြစ်စေချင်ဘူးရှင့်ခုလက်ပတောင်းကိစ္စကင်ကြွယ်ဖြေရှင်းတယ်လို့များဖြေရှင်းမလားဆိုတော့အင်တန်ဆိုရင်ပါတယ်ပညာရှင်တွေအကြံပေးတွေမပါဘဲနဲ့ NLD တခုထဲကပဲဆုံးဖြတ်သွားမယ်ဆိုရင်လည်းဒါအင်တန်အန်ဒီကြီးတယ်လို့ယူဆတယ်ပေါ့ခွင့်လင်းမြင်သားစွာထပြပါပြီးလို့ရှင့်တော့ပညာရှင်များနဲ့တိုင်ပင်စေချင်ပါတယ်ထိခိုက်မှုအနည်းဆုံးဘယ်လိုပုံစံမျိုးနဲ့များပြန်ပြီးဖြေရှင်းနိုင်မလဲဆိုတော့အဖြေရှာရမှာဖြစ်ပါတယ်ရှင့်
အစိုးရတဲ့လက်ထက်မှာမြေဆုံဆဲစီမံကိန်းကိုပြန်လည်စတင်မယ်ဆိုရင်ဒေသခံတွေနဲ့အစိုးရကြားထိတ်တိုက်တွေ့ဆုံမှုတွေဖြစ်လာမှာဖြစ်ပါတယ်မြန်မာနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကျွမ်းကျင်သူပညာရှင်တွေကလည်းအဲ့ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းတင်ကြောင်းပြောကြားထားပါတယ်မြေဆုံဆဲပြဿနာကိုဥပဒေအရဖြေရှင်းဆောင်ရွက်နိုင်မှုအတွက်ပြည်သူ့လွှတ်တော်ကဖွဲ့စည်းထားတဲ့တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီကစစ်အစိုးရနဲ့တရုတ်အစိုးရကြားထားရှိခဲ့တဲ့သဘောတူညီချက်တွေကိုလေ့လာနေတယ်လို့သိရပါတယ်။နှစ်နိုင်ငံကြားထားရှိခဲ့တဲ့ဂတိကဝတ်တွေကိုချိုးဖောက်မှုမဖြစ်ဘဲအားလုံးလက်ခံနိုင်တဲ့အနေအထားရောက်အောင်ကြိုးပမ်းသွားမယ်လို့ပြည်သူ့လွှတ်တော်တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌဦးစိုးသူရထွန်းကပြောပါတယ်။
ကိုရင်ဂရီကွက်ကိုလုံးဝထူပေါက်တယ်ဆိုတဲ့ဘောလည်းမဖြစ်ရအောင်ပြည်သူအများစုရဲ့ဌာနနဲ့လည်းကိုက်ညီအောင်နောက်တစ်ခါဖြစ်လာနိုင်တဲ့တခြားပြည်ရဲ့နေတွေပေါ့ဒါဒီပုံမှာအသေးစိတ်လေးလာခဲ့မှုပေါ့ဘယ်လောက်ကြည့်လဲတို့ရင်ဟာရဲ့အားနေတဲ့အားတာချက်ကဘာတွေရှိတယ်ဆိုတာတွေကိုအသေးစိတ်လုပ်ပြီးတော့အားလုံးတွေမမြင်နိုင်တဲ့အခြေအနေတွေရတဲ့အဖြစ်တော့ကြိုးစားမှာပါအစိုးရပုံမှာတွားပြီးတော့ဝင်မပြီးအောင်လဲကျွန်တော်ဥပဒေဒီလမ်းတွတ်တော်နေလမ်းတွေကျွန်တော်ဝိုင်းပြီးတော့ကြိုးစားရမှာပါ
မြေဆုံဆဲစီမံကိန်းကိုရပ်ဆိုင်းလိုက်ပြီးနောက်ပိုင်းတရုတ်အစိုးရကမြန်မာနိုင်ငံကိုဆက်ဆံရေးပို့အလေးပေးဆောင်ရွက်လာတာတွေ့ရပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေသတင်းမီဒီယာသမားတွေကိုတရုတ်နိုင်ငံကိုဖိတ်ခေါ်ပြီးလေးလာရေးခီးစဉ်တွေမကြခဏဆောင်ရွက်ခဲ့တာတွေရှိပါတယ်ဒေါန်ဆန်းစုကြည်ကိုတိုင်လည်းပြီးခဲ့တဲ့2015ခုနှစ်ဇွန်လကတရုတ်သမ္မတရှီကျင်းဖိန်နဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်ကိုလျှက်စစ်တပ်အားဖြန့်ဖြူးပေးနိုင်မှုအတွက်လျှက်စစ်စွမ်းအားဝင်ကြီးဌာနအေရှားဝေါ်ကုမ္ပဏီအပါအဝင်တရုတ်ပါဝါယင်းနှီးမြုပ်နှံမှုကော်ပိုရေးရှင်း CPI တို့ကမြေဆုံဆဲစီမံကိန်းကိုအကျိုးတူပူးပေါင်းဆောင်ရွက်ဖို့သဘောတူညီထားတာဖြစ်ပါတယ်ရှင်